ရခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံနေရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနေအောင်ဗြိတိန်ဆွေရကဥဆောင်ကြိုးပမ်းမှုပရိရှတ်လွတ်တော်အမတ်တရားကျော်ကတောင်းဆိုလိုက်ပါတယ်မြန်မာတပ်မတော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC မှာစစ်ဆေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီကဆုံးဖြတ်နိုင်အောင်ဥရောပတမကအယူဖော်ဝင်တွေကိုစီယုံးမှုလည်းတိုက်တွန်းထားတဲ့စာဆောင်ကိုတော့ဗြိတိန်နိုင်ငံရေးပါတီပေါင်းစုံကလွတ်တော်အမှတ်102ယောက်ကလက်မှတ်ရေးထိုးကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ကြတဲ့နှစ်ဩဂုတ်လနှောင်းပိုင်းကလူညုံရေးကင်းစခန်းတွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။စစ်စင်ရေးတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရွေးငန်းကြာဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာစစ်တပ်ကတော့နိုင်ငံတကာဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးအရသာတချို့တပ်ဖြတ်မှုလို့လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအရေးယူခဲ့ပါတယ်။ပြည်ချလွတ်တော်အမတ်တည်းရဲ့ကြီးညာချက်မှာတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတန်တမာရေးအရာဥဆောင်ကြိုးပမ်းခဲ့တဲ့အတွက်ကုလသမဂ္ဂလူညွန့်ရေးကောင်စီကကြီးညာချက်ထုတ်ပြန်နိုင်တဲ့အထိရလဒ်တွေထွက်ပေါ်ခဲ့တယ်လို့ပြည်ချစတာလင်ပေါင်59သန်းအကူအညီထောက်ပံ့နေပေးခဲ့တဲ့ပေါ်ကြိုးစုကြောင်းလည်းပြောဆိုထားတာပါ။ဒါမှမဟုတ်လူညွန့်ရေးကောင်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လှူရှူထားဆဲဖြစ်တဲ့အတွက်နောက်တစ်ဆင့်တက်ဖို့လိုအပ်နေကြောင်းနဲ့လူညွန့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံအရေးကို ICC ထံလွှတ်ပေးဖို့အချိန်တမီဖြစ်ကြောင်းလည်းဖော်ပြထားပါတယ်။